က်ပစ္စည်းရောင်းဝယ်မှုကလွဲရင်ဗမာအစိုးရကိုတန်ခတ်အရေးယူတာအလုံးရုပ်သိမ်းကြောင်း EU ကဥရောပနိုင်ငံများသမဂ္ဂအဖွဲ့ကလွန်ခဲ့တဲ့ဧပြီလ22ရက်နေ့ကကြေညာပါတယ်။အနည်း20နီးပါးကန့်သက်ချုပ်ချယ်မှု restrictive measure လောက်ထားတာကိုနှစ်နှစ်အတွင်းရုပ်သိမ်းနိုင်အောင်စွန့်ဆောင်နိုင်တဲ့ဦးသိမ်းစိန်အစိုးရကိုချီးကျူးသူတွေရှိပါတယ်။လူ့အခွင့်အရေးချိုးဖျက်မှုတွေရှိနေတဲ့တန်ခတ်အရေးယူမှုကိုမရုပ်သိမ်းသင့်ကြောင်းဝေဖန်ကြသူတွေလည်းရှိပါတယ်။အထူးသဖြင့်ရခိုင်မိထီလာကချင်းနဲ့ရှမ်းပြည်မှာအကြမ်းဖက်မှုတွေရှိနေတာကိုထောက်ပြကြပါတယ်။အမေရိကန်ကတော့ဥရောပသမဂ္ဂအဖွဲ့လိုအပြည့်အပိုင်ရုပ်သိမ်းတာမျိုးမလုပ်ဘဲပြုပြင်ရေးလုပ်တဲ့အတိုင်းအတာကိုကြည့်ပြီးတန်ခတ်အရေးယူမှုကိုရုပ်သိမ်းတာရှိတယ်လို့မရုပ်သိမ်းတာရှိသေးတဲ့အပိုင်လည်းရှိပင်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်မြန်မာနိုင်ငံမှာဥရောပကော်ပိုရိတ်တွေနဲ့ယင်းနှမြုပ်နှံမှုတိုးပွားလာနိုင်တယ်လို့မြန်မာထွက်ပစ္စည်းတွေလည်းဥရောပဈေးကွက်ကိုအဟံတားမရှိဝင်ရောက်နိုင်မှာဖြစ်ပါတယ်1999ကရုပ်သိမ်းတဲ့ကုန်သွယ်ရေးအခွင့်အတူ GSP Generalized System of Preference ပြန်ရတာဟာလက်တလုံးအကျိုးအမြတ်ဖြစ်ပါတယ်
။ GSP ကုန်သွယ်ရေးအခွင့်အတူဆိုတာမြန်မာပြည်လိုဖွံ့ဖြိုးဆဲနိုင်ငံကတင်ပို့တဲ့ကုန်ပစ္စည်းကိုအကောက်ခွန်ကင်းလုပ်ခွင့်သို့မဟုတ်ရှောက်ခွင့်ပြုတာဖြစ်လို့မြန်မာပို့ကုန်လုပ်ငန်းကိုအားပေးတဲ့စနစ်ဖြစ်ပါတယ်။အကောက်ခွန်ပေးစရာမလိုပဲအကန့်အသတ်မရှိဥရောပကိုကုန်တင်ပို့နိုင်တဲ့ဆင်းရဲသားနိုင်ငံစီးရင်မှာမြန်မာပြည်မပါတာ16နှစ်ရှိနေပါပြီမြန်မာကျွန်းတစ်ကိုလူကြိုက်များတာမို့2006အထိကန့်သက်ချုပ်ချယ်တဲ့စီးရင်မှာထည့်မထားပါဘူး2009ဆန္ဒပြပွဲကိုအကြမ်းဖက်နေနေတော့မှတစ်တတ်ထုနဲ့ကြောက်မြတ်ရတနာတင်သွင်းခွင့်ကိုပိတ်ပင်ခဲ့ပါတယ်ဒါပေမဲ့မြန်မာတစ်လုံးကိုအင်းနီးချင်းနိုင်ငံတွေမှာကုန်ကြောအဖြစ်အသွင်ပြောင်းပြီးတင်ပို့ရောင်းချတာကြောင့်ဥရောပသမဂ္ဂအဖွဲ့ရဲ့ကန့်သက်ပိတ်ပင်ချက်ဟာမထီမရောက်ဖြစ်ခဲ့ရပါတယ်
မြန်မာတင်တဲ့ကြောက်မြင့်ဟာပိတ်ပင်ထားတဲ့ဂျာကဥရောပနဲ့အမေရိကန်ဈေးကွက်အထိရောက်လေရှိပါတယ်။အကြောင်းကတော့ဘယ်နိုင်ငံကလာတယ်ဆိုတာကိုစစ်ဆေးဖို့ခက်ခဲလို့ပါပဲ။ဒါလို့ကန့်တက်ချုပ်ချယ်တာမျိုးကိုမထိရောက်မှန်းသိပေမဲ့နိုင်ငံရေးအရာမှန်ကန်တယ်လို့ယုံကြည်ပြီးလုပ်ကြတာဖြစ်ပါတယ်။ဥရောပသမ္မတအဖွဲ့ကမဆက်ဆံဖို့ပိတ်ပင်ထားတဲ့မြန်မာကော်ပိုရိတ်နဲ့လူပုဂ္ဂိုလ်စီးရင်ဟာစာမျက်နှာ100နီးပါးရှိပါတယ်။စီအိုစုပိုင်စီးပွားရေးလုပ်ငန်းနဲ့ခရိုနီပိုင်လုပ်ငန်းတွေကိုမဆက်ဆံဖို့ပိတ်ပင်ထားတာမို့တန်ခတ်မှုရုပ်သိမ်းလိုက်တဲ့အကျိုးအမြတ်ကိုဒီလူတွေပဲအရင်ဆုံးခံစားရမှာဖြစ်ပါတယ်။ဥတီဇဇေကဘာဥခင်ရွှေဥထွန်းမြင့်နိုင်ဥဇော်ဇော်ဥအောင်တောင်းမိသားစုဘုချုပ်မှုကြီးတန်းရွှေမိသားစုစတဲ့ပုံကိုယ်ကြီးအရင်ဆုံးအကျိုးအမြတ်ခံစားရမှာဖြစ်ပါတယ်
။ဥရောပသမ္မတအဖွဲ့ဟာအမေရိကန်လိုမြန်မာနဲ့ကုန်သွယ်မှုပိတ်ပင်ခဲ့တာမဟုတ်ဘဲကန့်သက်ထားတာဖြစ်တဲ့အတွက်အလျှော်အတင်းလုပ်တာမျိုးတွေအရင်ကတည်းကရှိခဲ့ပါတယ်။ဥပမာအစိုးရခရိုနီတထေးဥတေဇမိသားစုကိုပြည်ဝင်ခွင့်ပိတ်ပင်ထားပေမဲ့ဗီဇာပယ်ချခံရသူဥတေဇရဲ့သားကဥရောပသမ္မတအဖွဲ့တရားရုံးမှာအယူခံဝင်တဲ့အတွက်ပြည်ဖြိုးတေဇနဲ့မိသားစုဝင်အချို့ဥရောပမှာလက်ပတ်ခွင့်ရသွားတဲ့တာရကရှိပါတယ်။အခုတော့စစ်အုပ်စုပိုင်လုပ်ငန်းတွေကိုငွေထုတ်မချေဖို့အတတ်ပညာအကူအညီမပေးဖို့စစ်အုပ်စုအတန်းဝိုင်းကိုဥရောပဝင်ခွင့်မပြုဖို့ကန့်သက်ချုပ်ချယ်တာတွေဟာပြက်ပြဲသွားပြီဖြစ်ပါတယ်။စစ်လက်နက်ပစ္စည်းအယောင်းဝယ်လုပ်မှုကလွဲရင်ဥရောပမြန်မာဆက်ဆံရေးမှာလှုပ်ချင်တယ်လို့လုံနိုင်တဲ့အနေအထားကိုရောက်သွားပြီဖြစ်ပါတယ်
။ဥရောပသမဂ္ဂအဖွဲ့ရဲ့လက်နက်ရောင်းဝယ်မှုပိတ်ပင်ချက်ဟာထိအောင်မှာမဟုတ်ပါဘူး။တန်ခတ်အရေးယူလို့ဥရောပအဖွဲ့ဝင်နိုင်ငံအချို့ကလက်နက်ပစ္စည်းခိုးယောင်းခဲ့တဲ့အစဉ်အလာရှိပါတယ်။တရုတ်မြန်မာနဲ့အာဖရိကနိုင်ငံအချို့ကိုလက်နက်ခရမ်းမရောဘူးပိတ်ပင်ထားပြီးမဲ့ရောင်းဝယ်မှုရှိမရှိစောင့်ကြည့်နိုင်တာမဟုတ်တဲ့အတွက်ဟာခွက်ကိုရှာပြီးကိုနီကိုဟန်နဲ့စစ်ပစ္စည်းတင်ပို့နေကြပါတယ်။မြန်မာနဲ့တရုတ်ကိုစစ်ပစ္စည်းရောင်းချရမှာပြင်သစ်ဟာနာမည်ကြီးပါတယ်။ကုလသမဂ္ဂကုန်သွယ်မှုစည်းရုံးအရ1999က2000အထိ3နှစ်အတွင်းလက်နက်ခရမ်းဒေါ်လာ2သိန်းဘူးပြင်သစ်ကဗမာစစ်အစိုးရကိုရောင်းချခဲ့ကြောင်းသိရပါတယ်။စစ်ပယ်ရောအရက်ပယ်ပါသုံးနိုင်တဲ့ပစ္စည်းမျိုးကိုလည်းမြန်မာနဲ့တရုတ်ကမရောမှုဥရောပသမဂ္ဂအဖွဲ့ကပိတ်ပင်ထားပြီးမှလက်တွေ့ကျင့်သုံးဖို့မလွယ်ပါဘူးအတတ်ပညာနဲ့ထုတ်လုပ်မှုပြန်ပွားနေတဲ့ခေတ်မှာဥရောပအဖွဲ့ဝင်နိုင်ငံတွေထုတ်လုပ်တဲ့ပစ္စည်းကိုအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေမှာအသုံးပြုတာကြာပြီဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံကိုလက်နက်ခရမ်းမရောမှုပိတ်ပင်ထားခြင်းအောင်မြင်ဖို့ဆိုတာဟာအဖွဲ့ဝင်28နိုင်ငံစလုံးကPPCC စောင့်ကြည့်စစ်ဆေးမှသာဖြစ်နိုင်ပါလိမ့်မယ်ခင်ဗျာ